ရော်ရီတိုင်းဒေသကြီးပသိခရိုင်တာဝောင်းမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူမှုအခြေပြုဘူဌာန၌ဩဂုတ်လ28ရက်နေ့နေ့နဲ့6နာရီအချိန်ကလူမှုဝန်ထမ်းဦးစီးဌာနမှဦးဆောင်ကျင်းပသောအဟာရအသိပညာပေးဆင်ပွားသင်တန်းကိုကျင်းပပြုလုပ်ခဲ့ပါတယ်ခင်ဗျာ။အခမ်းအနားတွင်အမျိုးသမီးရေးရာအဖွဲ့ဥက္ကဋ္ဌဒေါ်နုနုလှန်ကအဖွဲ့မှစကားပြောကြားပြီးလူမှုဝန်ထမ်းဦးစီးဌာနမှဦးစီးအရာရှိဒေါ်တွယ်အေးကအဟာရအသိပညာပေးဆင်ပွားသင်တန်းကိုပို့ချခဲ့ရာတက်ရောက်လာကြသောသင်တန်းသူများကပို့ချချက်များအပေါ်အုပ်စုလိုက်တဖွဲ့ချင်းစီပြန်လည်ဆွေးနွေးခဲ့ကြပါရခင်ဗျာဆက်လက်၍ဩဂုတ်လ28ရက်နေ့နေ့9နာရီအချိန်ကကိုဝင်ဆောင်မိခင်နှင့်၎င်းတို့မှမွေးဖွားလာသောအသက်2နှစ်အောက်ကလေးသူငယ်များငွေကြေးထောက်ပံ့ခြင်းအစီအစဉ်အသိပညာပေးသင်တန်းကိုပွင့်လက်တင် जा ပေးခဲ့ကြောင်းသိရှိရပါတယ်ခင်ဗျာအဆိုပါတင်နှင်းများတို့သက်ဆိုင်ရာဌာနဆိုင်ရာများမိခင်နှင့်ကလေးစောင့်ရှောက်ရေးအသင်းဝင်များအမျိုးသမီးရေးရာအဖွဲ့မှအဖွဲ့ဝင်များရက်ကြီးအုပ်ချုပ်ရေးမှုနှင့်ဆရာများကိုအားကိုကိုမူဂျိုကျောင်းမှဆရာမများမိခင်ဝိုင်းခေါင်းဆောင်များစေတနာဝန်ထမ်းများစုစုပေါင်းတင်နန်းသားတင်နန်းသူ60ဦးတက်ရောက်ခဲ့ကြောင်းသိရှိရပါတယ်ခင်ဗျာတင်နန်းများဖွင့်လှစ်ရခြင်းနှင့်ပတ်သက်၍လူမှုဝန်ထမ်းဦးစီးဌာနမှဦးစီးအရာရှိဒေါက်တာတွယ်အေးအားယခုလိုပဲတွေ့ဆုံမေးမြန်းခဲ့ပါတယ်ခင်ဗျာ
မင်္ဂလာပါဆရာမရှင
်ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါရှင်ဆရာမမီယာရုနဲ့ဌာနလေးကိုမိတ်ဆက်ပေးပါရှင
်ဟုတ်ကဲ့ပါရှင်ကျွန်တော်ကတော့တာဝန်မြူနယ်လူမှုဝန်ထမ်းရုံးမှဦးစီးအရာရှိဒေါက်တာတွယ်အေးဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဆရာမတို့ဌာနကနေဦးဆောင်ပြီးတော့သင်တန်းတွေဖွင့်လှစ်နေတယ်လို့ကြားသိရပါတယ်ရှင်ဘလို့သင်တန်းနေလဲဆိုတာပြောကြားပေးပါဆရာမရှင
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့တာဝန်မှုနယ်လူမှုဝန်ထမ်းရုံးနေနဲ့တာဝန်မှုနယ်အတွင်းမှာ28ရက်8လ2025ရက်နေ့မှာအာဟာရအသိပညာပေးဆင်ပွားသင်တန်းနဲ့28ရက်8လ2025ရက်နေ့မှာဆိုရင် MCCT ကိုဝင်ဆောင်မိခင်များနဲ့၎င်းတို့မှမွေးဖွားလာတဲ့အသက်2နှစ်အောက်ကလေးများဝေကြီးထောက်ပံ့ခြင်းအစီအစဉ်သိပညာပေးသင်တန်းများကိုဖွင့်လှစ်ဆောင်ရွက်ခဲ့ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အဟာရစင်ပွားသင်တန်းဖွင့်လှစ်ရခြင်းရဲ့ရည်ရွယ်ချက်တွေကိုလည်းရှင်းပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။ MCCT အကျိုးခံစား권ရှိသူများအကျိုးခံစား권ရှိသူတွေရဲ့မိသားစုဝင်များနဲ့ရက်ရွာအတွင်းမှာအဟာရသိပညာပေးရရှိလိုသူများကိုပေါ်ပြောင်းဝဲများပို့ချနိုင်ရေးအတွက်အဟာရသိပညာပေးစင်ပွားသင်တန်းများဆောင်ရွက်ရခြင်းဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အားရစင်ပွားတင်နှံမှာဆွေးနွေးပေးခဲ့တဲ့အကြောင်းအရာလေးတွေကိုလည်းရှင်းပြပေးပါဆရာမရှင်
ဟုတ်ကဲ့ပါရှင်ကျွန်တော်တို့အားရစင်ပွားသိပညာပေးတင်နှံမှာဆိုရင်ဆွေးအကြောင်းအရာလေးခုနဲ့ဆွေးနွေးပေးခဲ့ပါတယ်ရှင်မိမိတို့တွေစိတ်ပိုင်းဆိုင်ရာဆောက်ရှောက်မှုပြီးပွားရန်ပြင်ဆင်ခြင်းလက်စည်းချင်းသွားနေကရင်တန်ရှင်းရေးမိသားစုထမွေးဝိုင်းနဲ့အားရပါဝင်မှုနှုံမြမာရေးအတွက်တင်နှံများပို့ချပေးခဲ့ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီတင်နန်းမှာဘလူးတူတွေကိုဖိတ်ကြပြီးတော့တင်နန်းပို့ချပေးခဲ့ပါလေရှင်
။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့အာဟာရသိပညာပေးဆရာဖြစ်စင်ပွားမတက်ရသေးတဲ့လူမှုဝန်ထမ်းရုံးကဝန်ထမ်းနေတဲ့လူနယ်တွင်းမှာရှိတဲ့အမျိုးသမီးရာအဖွဲ့မှာတင်နန်းတယောက်တန်းဆီလွတ်တဲ့သူများရဲ့ရက်ရာတွင်းမှာပြန်လည်ဟောပြောပြီးပို့ချနိုင်တဲ့စေတနာဝန်ထမ်းအဖွဲ့စီရာသူတွေရဲ့ကိုဖိတ်ပြီးတော့တင်နန်းပို့ချခဲ့တာဖြစ်ပါလေရှင်
။ဟုတ်ကဲ့ပါရှင်။28ရက်8လ2025ရက်နေ့မှာဖွင့်လှစ်တဲ့ MCCT သင်တန်းအသိပညာပေးသင်တန်းရဲ့ရည်ရွယ်ချက်တွေကိုလည်းရှင်းပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။ MCCT အသိပညာပေးသင်တန်းဖွင့်လှစ်ရတဲ့ရည်ရွယ်ချက်ကတော့ MCCT အကောင့်ထဲပေါ်ဆောင်ရွက်ရမှာဦးပေါင်းဆောင်ရွက်ရမယ်ဌာနအဖွဲ့အစည်းများအားလက်ရှိဆောင်ရွက်လျက်ရှိတဲ့ထောက်ပံ့တဲ့နည်းလမ်းတွေထောက်ပံ့ရေးပေးအပ်ရမှာဦးပေါင်းဆောင်ရွက်ရမယ်ကဏ္ဍတွေနဲ့အစီအစဉ်ထိရောက်မှုရှိစေရေးအတွက်ပြည်သူများကိုအာဟာရအသိပညာပေးဆိုင်ရာဟောပြောပွဲများပို့ချဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဖွင့်လှစ်ရခြင်းဖြစ်ပါလေရှင်
။ဟုတ်ကဲ့ပါရှင်။ဘလို့လူတွေကိုဖိတ်ကြပြီးတော့သင်တန်းပို့ချပေးခဲ့ပါသလဲရှင်
။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့ NCCT အစီအစဉ်အကောင့်ထဲပေါ်ဆောင်ရွက်ရမှာပို့ပွားဆောင်ရွက်လျက်ရှိတဲ့ဌာနအဖွဲ့အစည်းတွေဖြစ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာန၊ပြည်သူ့ကျန်းမာရေးဦးစီးဌာနနဲ့မြန်မာစီးပွားရေးဘဏ်၊မြန်မာနိုင်ငံမျိုးသမီးရာအဖွဲ့နဲ့စေတနာဝန်ထမ်းအဖွဲ့အစည်းများကိုဖိတ်ကြပြီးတော့ပို့ချခဲ့တာဖြစ်ပါလေရှင်
။ဟုတ်ကဲ့ပါရှင်။ MCCD နဲ့ပတ်သက်ပြီးတော့ထပ်မံသိရှိလိုတာတွေရှိခဲ့လို့ရှင်ရယ်ဘယ်လိုဆက်သွယ်ဆောင်ရမလဲဆိုတာလည်းရှင်းပြပေးပါဆရာမရှင်။
Okay ပါရှင် MCCD နဲ့ပတ်သက်ပြီးတော့ထပ်မံသိရှိလိုတဲ့အကြောင်းအရာတွေရှိတယ်ဆိုရင်ကျွန်တော်တို့လူမှုဝန်ထမ်းဦးစီးဌာနရဲ့ဘိုက်ဘာဖုန်း3969033000ကဟော့လိုင်းနံပါတ်1566ကိုတကောင်းဆက်သွယ်လို့မေးမြန်းလို့ရပါတယ်ရှင်။
Okay ပါရှင်ယခုလိုဖြေကြားပေးတဲ့အတွက်လူမှုဝန်ထမ်းဦးစီးဌာနမှာဆရာမဒေါက်တာသွေဦးကိုကျမတို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကျေးဇူးတူးတင်ရှိပါတယ်ရှင်။
Okay ပါရှင်ကျွန်တော်တို့လူမှုဝန်ထမ်းဦးစီးဌာနအနေနဲ့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကိုအထူးဝဲကျေးဇူးတင်ရှိပါတယ်ရှင်။
ဟုတ်ကဲ့ပါရှင်
ဒင်းကိုတာဝန်မြို့နယ်ပြန်ဆက်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။